အဆက်ပတ်မှာတော့စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ948ယောက်ထပ်မံတွေ့ရှိခဲ့တယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကဒီနေ့မှပြောလိုက်ပါတယ်။ဒါကြောင့်အခုဆိုရင်စင်ကာပူမှာရောဂါကူးစက်ခံရသူ3600ကျော်ရှိသွားခဲ့ပြီဖြစ်ပါတယ်။ကူးစက်ခံရသူတွေထဲကအများစုဟာအဆောင်ပါနေတဲ့နိုင်ငံသားကအလုပ်လာလုပ်တဲ့သူတွေဖြစ်ပြီးတော့3ယောက်ကတော့အများအားနေထိုင်ခွင့်ရထားတဲ့သူတွေဖြစ်ပါတယ်။မလေးရှားနိုင်ငံမှာတော့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံရသူ60ရှိတာကြောင့်စုစုပေါင်း9200ကျော်သွားခဲ့ပြီဖြစ်တယ်လို့မလေးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံမှာလည်းမေလ23ရက်နေ့ကဓာတ်ခွဲနမူနာ468ခုကိုဒုတိယအထောက်အဖြစ်နဲ့ထပ်မံစစ်ဆေးခဲ့တာအပါအဝင်ဓာတ်ခွဲနမူနာ982ခုကိုစမ်းသပ်စစ်ဆေးခဲ့ပြီးတော့ရောဂါကူးစက်ခံရသူနောက်ထပ်တစ်ယောက်မှထပ်မတွေ့ဘူးလို့ကျန်းမာရေးနဲ့အာဂဇဝန်ကြီးဌာနကဒီနေ့မနက်မှပြောကြားထားတာပါ။ဒါကြောင့်မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူ201ယောက်ကုသမှုခံယူပြီးရောဂါပိုးကင်းစင်လာသူ120နဲ့သေဆုံးသူ6ယောက်ရှိတယ်ဆိုပြီးတော့ချမိုင်ဝန်ကြီးဌာနကပြောပါတယ်။ဒါပြင်မြန်မာနိုင်ငံရဲ့အိန္ဒိယထိုင်းနိုင်ငံမှာဆိုရင်လည်းနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူမရှိဘူးလို့ပြောပါတယ်။အီရန်နိုင်ငံမှာတော့အသက်108နှစ်အရွယ်အမျိုးသမီးတစ်ယောက်ဟာဗိုင်းရပ်စ်ကူးစက်ခံရပြီးတဲ့နောက်အခုခါမှနေပြန်ကောင်းလာပြီဖြစ်တယ်လို့အီရန်ရဲ့ First Citizen Agency ကပြောပါတယ်။